ယူကရိန်းကို ရုရှားကကျူးကျော် တိုက်ခိုက်နေတဲ့ စစ်ပွဲကို တွန်းလှန်တာမှာ ဘဲလာရုစ် အစိုးရကို ဆန့်ကျင် တိုက်ခိုက်နေသူတွေ လည်း ပါဝင်နေပါတယ် သူတို့ရဲ့ မိခင် နိုင်ငံ ရုရှား လွှမ်းမိုးမှု အောက်က လွန်မြောက်ဖို့နဲ့ ရုရှား ထောက်ခံတဲ့ ဘဲလာရုစ် အာဏာရှင် အလက်ဇန်ဒါ လူကာရှန်ကို ကို ဖြုတ်ချဖို့ တိုက်ပွဲဝင်နေသူတွေ ယူကရိန်း စစ်မှာ ဝင်တိုက်ပေးနေကြတာပါ သူတို့တပ်ဖွဲ့ဝင် အရေအတွက်ဟာ ယူကရိန်း တိုင်းရင်းတစ်ခုရဲ့ ဖြန်းဖြန်း အရေအတွက်ဖြစ်တဲ့ 450 ကနေ 900 လောက်အထိ ရှိလာပြီ လို့ ယူကရိန်းကို ထောက်ခံတဲ့ ဘဲလာရုစ် အကြီးဆုံး တပ်ဖွဲ့ရဲ့ ဒုတိယ တမ်မှုက DOE နဲ့တီးခြားတယ်လီဖုန်းဆက်သွယ်မေးမြန်းချက်တစ်ခုမှာအင်္ဂါနေ့ကပြောခဲ့ပါတယ် online ကနေတပ်ဖွဲ့ဝင်တွေစုဆောင်းတာမှာ ကျွန်တော်တို့တပ်ဖွဲ့ရဲ့ဝင်မှုဆက်သွယ်လာသူထောင်ပေါင်းများစွာရှိပါတယ်လို့ Kestes Kalinowski တိုင်ရင်ရဲ့ ဒုတိယ တိုင်ရင်မှု Vadim Kavenchuk ကပြောပါတယ် တိုင်ရင်နာမည်ဟာ 1860 ပြည့်နှစ်တွေက Russia ကျူးကျော် သိမ်းပိုက်မှုကို တွန်းလှန် တိုက်ခိုက်တာမှာ ဦးဆောင်ခဲ့သူ Belarus တော်လှန်ရေးခေါင်းဆောင်တူရဲ့ နာမည်ဖြစ်ပါတယ် Belarus လက်နက်ကင်တွေ Ukraine အတွက်ကူညီတိုက်ပေးလာတာ နှစ်ပေါင်းအတော်ကြာပါပြီ ယူကရိန်းကို ရုရှား ကျူးကျော် သိမ်းပိုက်မှုကနေ လွတ်မြောက်အောင် လုပ်မယ်ဆိုရင် သူတို့မိခင် နိုင်ငံအပေါ် ရုရှား ရဲ့ ဩဇာ လွှမ်းမိုးမှုကို ဖယ်ရှားနိုင်မှာဖြစ်ပြီး ရုရှား မဟာမိတ် အာဏာရှင် လူကာရှန်ကို ရဲ့ 28 နှစ်ကြာအုပ်စိုးမှုကိုအဆုံးသတ်နိုင်မယ်လို့ညွှန်လင်းပြီးတော့အခုလိုဝင်တိုက်ပေးနေကြတာဖြစ်ပါတယ်